2008ဖွဲ့စည်းပုံခြေကဥပဒေပြုပြင်ပြောင်းလဲရေးကိုချုံးမွေ့စေဖို့အတွက်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကသမရဦးသိန်းစိန်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်လွှတ်တော်ဥက္ကဋ္ဌတို့နဲ့တွေ့ဆုံဆွေးနွေးဖို့မြစ်တာရက်ခံခဲ့တဲ့အပေါ်မှာအစိုးရဘက်ကပြည်ထောင်စုလွှတ်တော်ဖွဲ့စည်းပုံခြေကဥပဒေလေ့လာသုံးသပ်ရေးကော်မတီရဲ့အစီရင်ခံစာထွက်ရှိပြီးမှသာတွေ့ဆုံသင့်မဆုံသင့်ကိုဆုံးဖြတ်သင့်တယ်လို့တုံ့ပြန်ပြောဆိုခဲ့ပါတယ်အခုလိုသဘောထားကွဲလွဲမှုတွေနဲ့ပတ်သက်ပြီးတိုင်းရင်းသားစီလုံးညီညွတ်ရေးပါတီရဲ့ခေါင်းဆောင်တူဖြစ်တဲ့ဦးဟန်ရွှေကဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးကိုလွှတ်တော်မှဆောင်ရွက်နေပြီဖြစ်တဲ့အတွက်လွှတ်တော်အတွင်းကသာလှုံ့ဆော်သင့်တယ်လို့ရှုမြင်ပါတယ်
။ဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ကလွှတ်တော်ကဆက်လာပြီးတော့လွှတ်တော်မှာပဲဒီဟာကိုပြင်ဆင်ဖို့သဘောတူပြီးတဲ့အခါမှာစီစီရေးကော်မတီဆိုပြီးတော့ review ကော်မတီ109ယောက်ကျွန်တော်တို့ဖွဲ့ပြီးတော့ထားတယ်။ထားပြီးတော့မှအခုဆိုလို့ရှိရင်အဲ့ဒီကော်မတီကနေအချိန်ပေးပြီးတော့ပြင်ဆင်ဖို့ပါတီတွေကလည်းပဲအချမ်းချမ်းနေတောင်းနေတာတခါနိုင်ငံသူနိုင်ငံသားတွေရှိရနေအချမ်းချမ်းတောင်းနေတယ်ဒီ process ကဖြစ်နေတဲ့အချိန်လေးပေါ့လေ NLD ပါတီနေနဲ့လည်းပဲပြည်သူဆန္ဒတွေကောက်ယူပြီးတော့ဒီလမ်းကြောင်းအတိုင်းပဲဒီကော်မရှင်ကိုတင်ဖို့ဒီလိုနဲ့လုပ်နေတဲ့အချိန်လေးရှိတယ်ပေါ့လေအဲ့ဒီရှိနေတဲ့ပုံမှန်မူတည်ပြီးတော့ဒေါက်တာဆန်းစုကြည်ကနေပြီးဒီပုဂ္ဂိုလ်လေးယောက်နဲ့တွေ့ပြသေးဆိုပြီးတော့တောင်းနေအနေထားမျိုးပေါ့လေအဲ့ကျွန်တော်တို့သဘောထားကတော့ကျွန်တော်တို့ကဒီ all inclusive ပေါ့လေနော်အားလုံးပါဝင်ပြီးတော့လောက်ကြ gain ကြဆောင်ရွက်ကြဖို့ဆိုတဲ့ဒီနိုင်ငံရေးဖြစ်စဉ်ရတဲ့ဘယ်အကြောင်းအရာဖြစ်ဖြစ်ဘယ် issue ဖြစ်ဖြစ်ပေါ့လေဒီလိုနဲ့တွားကြတာ ਉਹ နော်အားလုံး all inclusive process ပေါ့လေတွားကြရတဲ့ဟာမှာဒီလိုတိကျတွေ့ပြီးတော့ဒီလိုနဲ့အဲလုပ်တဲ့ဟာကပထမလမ်းကြောင်းလည်းရှိနေပြီဆိုတဲ့ခါကြတော့ပေါ့လေဒီစွတ်တော်လမ်းကြောင်းနဲ့အညီပဲလုပ်တဲ့နယ်လို့ကျွန်တော်ထင်ပါတယ်ခင်
2008ဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးအတွက်ဆွေးနွေးမယ်ဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လိုပဲတရားဝင်ဖွဲ့စည်းထားတဲ့နိုင်ငံရေးပါတီတွေအပြင်လူမှုအဖွဲ့အစည်းတွေတိုင်းရင်းသားတွေရဲ့သဘောထားအကြံပြုချက်တွေကိုပါအစိုးရကချန်လက်ထားလိုတဲ့ဆန္ဒမရှိတာကိုမြင်ရတဲ့အကြောင်းဒါကြောင့်စိတ်ရှည်ရှည်နဲ့စောင့်ဆိုင်းရမှာဖြစ်တဲ့အကြောင်းရှမ်းတိုင်းရင်းသားခေါင်းဆောင်တူဖြစ်တဲ့ဦးခွန်ထွန်းဦးကသုံးသပ်ပါတယ်
။သူတို့ခါလဲသူတို့ပေါ့လေသူတို့လူတွေကလည်းလည်းလက်တော်ဆောက်ရင်းတာကိုအဲဆိုရင်သူတို့ဟိုမှာ NCCP ကလည်းလွတ်တော်ရဲ့တဘောထားလွတ်တော်ရဲ့တက်မတော်ရဲ့နောက်ပြီးတော့အစိုးရရဲ့ပါဝါတော့ကိုကျွန်တော်တို့ဟိုငင်းငယ်ရေးဖွဲ့ပေးတဲ့စာအချက်လက်ထင်ပါလေအဲ့အဲ့ဒီအတွက်လည်းအပြန်ဟိုသူတို့ဆောက်ကျင်တဲ့တဘောပါနောက်ပြီးတော့သူတို့သုံးသုံးလည်းလုပ်ထားတဲ့ကိစ္စဆိုတော့အဲ့ဒါလည်းပေါ့နောက်ပြီးတော့ဒီဘက်ကလည်းသူကပြောထားတာကဟိုလွတ်တော်ပြင်ပြည်တော်ကဲတော်ညီလာခံရှိတယ်ဆိုတော့အဲ့ဒါဒီအကုန်လုံးသူပေါင်းစဉ်းစားပြီးတော့လောက်အောင်မယ်နဲ့အဲ့တော့ပါတီပေါင်း30ကျော်ကလည်းအပြင်မှာရှိနေတာကိုအဲ့ဒီမှာပါတယ်တမျိုးဖြစ်မှာဆိုလို့ပြောကြည့်ရတာတော့ကျန်တဲ့ပါတီတွေနောက်ပြီးတော့ကျန်တဲ့အဖွဲ့အစည်းတွေအဲ့ဒါ NGO တွေနောက်ပြန်မှာလက်တော်မတည့်ရတဲ့တိုင်းသားပါတီတွေလည်းအများကြီးပဲအဲ့တော့တွေ့မယ်ဆိုလည်းတွေ့ထိုက်တယ်ဆိုတဲ့ဟာမျိုးတော့ရှိတာပေါ့လေအခုကဒီစစ်စိုးကလက်နက်ကိုင်အဖွဲ့အစည်းကိုပဲဦးစားပေးပြီးတော့ဆွေးနွေးနေတယ်ဆိုတော့အဲ့လူတွေရဲ့တံပလန်နဲ့သူဆိုစောင့်ဦးမယ်ကြောင့်ထင်တာပဲလေ political dialogue politicalအဲ့ငါရည်ရည်နဲ့သွားမယ်ဆိုရင်လည်းရတော့ရတယ်ဒါပေမဲ့တက်နဲ့ခိုင်ထားတဲ့အဖွဲ့အစည်းတွေဟဲ့သုံးပြချက်ကလည်းတကယ်အခရာချနေလေ January လောက်ဆိုရင်ဒါဖြစ်ပေါ်မှာကိစ္စပဲလေအဲ့တော့သူတို့ကအဖြေနဲ့ဒါနဲ့တော့ပြည်ကလောက်ကြလိမ့်မယ်ကျော်တင်တာပဲလေ
ရခိုင်တိုင်းရင်းသားခေါင်းဆောင်တူဖြစ်တဲ့ဦးအေးတောင်ကမြန်မာပြည်ငြိမ်းချမ်းရေးနဲ့ဒီမိုကရေစီရေးအတွက်2008ဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးကအရေးကြီးတာကြောင့်ဒီဖွဲ့စည်းပုံပြင်ဆင်နိုင်ရေးအတွက်နိုင်ငံထိပ်တန်းခေါင်းဆောင်တွေအရင်ဆုံးတွေ့ဆုံဆွေးနွေးပြီးတိုင်းပြည်ကိုချပြဖို့လိုအပ်တယ်လို့သုံးသပ်ပါတယ်
။2008ဖွဲ့စည်းပုံပြင်ရေးမဖြစ်ဒါအတောက်ကိုရေးကြည့်ပါတယ်။တကယ်တော့ဒီမိုကရေစီနိုင်ငံဖြစ်ဖို့မဖြစ်ဖို့ဒီငြိမ်းချမ်းရေးရဖို့မရဖို့ဒီအခြေခံအကြောင်းတရားတွေဟာမြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံပြင်ရေးမဖြစ်ရေးပေါ်မှာဒီကားလေ။အဲ့တော့2008ဖွဲ့စည်းပုံပြင်ဖို့ကလည်းနိုင်ငံကဆွဲအခုကတော့လွတ်တော်အတွင်းကပြင်ဖို့သို့မဟုတ်အားလုံးပါဝင်တဲ့အမျိုးသားဤလာခံတရားကပြင်ဖို့ဒီနှစ်ခုအဲ့လေအားလုံးညီညွတ်ညွတ်ဆုံးဖြတ်ပြီးတော့ပြင်နိုင်မယ်ဆိုရင်အကောင်းဆုံးပြင်မယ်လို့ကျွန်တော်အနေနဲ့နေနေအဲ့တော့ဒီလိုမဆွေးနွေးခင်နိုင်ငံတော်မှာအကြီးကကြားတဲ့ပုဂ္ဂိုလ်တွေဆွေးနွေးပြီးတော့ကိုယ့်အမြင်သူ့အမြင်ဆွေးနွေးပြီးတော့သဘောထားကိုတိုင်းပြည်ကိုရှာပြရင်ကောင်းတယ်လို့ထင်ပါတယ်ဆောင်ရအနေနဲ့လေကိုယ့်ရဲ့အမြင်မိမိရဲ့အမြင်ကိုနိုင်ငံတော်ကိုသူ့ပေါ်ပြီးတော့ပြောပြနေကော်မရှင်ရဲ့စီခံစာတက်လာမှဒါနဲ့စိတ်ရောဒီထွေပြောမယ်ဆိုတာကတော့ဖြစ်ကိုမြင်ပါ
88မျိုးဆက်ចောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ကလည်းနိုင်ငံခေါင်းဆောင်တွေအနေနဲ့တိုင်းပြည်အတွက်အရေးကြီးဆုံးလှုပ်ရက်တွေမှာမှန်ကန်တဲ့ဆုံးဖြတ်ချက်တွေချမှတ်ဖို့အတွက်တွေ့ဆုံဆွေးနွေးမှုတွေကိုအချိန်ကာလမဆိုင်ပဲလှုပ်ဆောင်သင့်တယ်လို့ရှုမြင်ပါတယ်
ကျွန်တော်ကတော့ဒီဥစ္စာအရေးတကြီးလုပ်ရမယ့်ကိစ္စလိုပဲမြင်တယ်။ဒါပေမဲ့စနစ်ကျမယ်ဆိုတော့ကျွန်တော်သဘောတူပါတယ်။တချို့လုပ်ငန်းရှင်တွေကကြော်သွားပြစ်လို့ရတယ်။ဟိုတိုက်ပြီးတော့တကယ်စီစဉ်ရှိတယ်ဆိုရင်ကျွန်တော်တို့အဆုံးဖြတ်ပေးရမယ့်အရေးကြီးတဲ့ပုဂ္ဂိုလ်တွေဟာနေညာမဆိုင်မင်းနဲ့တော့တွေ့တင်ပါတယ်။ဒီမတိုင်ခင်တော့လည်းဗျာတွေ့ခဲ့ကြတာပဲ။တွေ့ဖို့လိုအပ်တော့လည်းတွေ့ခဲ့ကြတာပဲ။ဒီချိန်ကတော့အားလုံးပါဝင်တဲ့နိုင်ငံရေးဖြစ်စဉ်ကိုကျွန်တော်သဘောတူပါတယ်။အဲ့ဒီအတွက်ဘလို့လောက်ကြမလဲဆိုတာတော့ကြိုပြီးတော့တိုင်ပင်တင့်တယ်လို့ထင်နေကြအနည်းဆုံးတိုင်းသားတွေမပါလို့မရဘူးကျွန်တော်သဘောတူပါတယ်အဲ့ဒီတိုင်းသားတွေပါမယ့်အချိန်ကဘလို့အချိန်မျိုးလဲဘယ်ဇဝဲမှာဝင်ပြီးတော့ဝင်ထိုင်ကြမလဲပြီးတော့အခြေခံအပြင်သဘောတူထားမယ့်ဟိုအချက်လက်တွေပါလဲပေါ့ဗျာဒါတွေဟာအရေးကြီးပါတယ်အဲ့တော့ဒီတိုင်းပြည်အတွက်အဆုံးဖြတ်အတွက်အရေးကြီးတဲ့ပုံကိုယ်တွေဟာအရေးကြီးသလိုတွေ့ရမယ်အဲ့တော့ကြံလဲမကြံတင့်ဘူးအဲ့ဒီနှစ်ခုရအောင်လုပ်ရင်ဖြစ်ပါတယ်တချို့ကိစ္စတွေကအချိန်မဆိုင်သင့်ဘူးဒါပေမဲ့စနစ်ကျမယ်ဆိုတာကိုကျွန်တော်နားလည်တယ်တကယ်တကယ်ဒီဖက်ဒရယ်ပြည်ထောင်စုအတွက်ဆိုရင်တော့တော်တော်ကြီးတော့ကြဆိုကြရမှာပါကျွန်တော်တိုင်းသားဖွဲ့စည်းတွေတော်တော်များများရဲ့ဤလာခံတွေလည်းကျွန်တော်တက်ခဲ့ပြီးပြီအဲ့တော့တိုင်းသားတွေရဲ့လိုအပ်ချက်တွေအပန်းတွေကိုထုတ်ပေးနိုင်မဲ့တကယ်တင်ပြတောင်းဆိုနိုင်မဲ့တွေ့ဆုံဆွေးနွေးမှုတစ်ခုလည်းအမှန်တကယ်လိုအပ်ပါတယ်အဲ့ဒီနှစ်ခုကြားထဲမှာဘလို့အကောင်းနဲ့ပုံအောင်လုပ်မလဲဆိုတာတော့ဒါတော့ညံရှိလို့ပေါ့ဗျာ
88မျိုးဆက်ចောင်းသားកောင်းဆောင်ကိုမင်းကိုနိုင်ပြောတော့တာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့အစိုးရရဲ့ပြောကြားချက်ဟာအချိန်ရွှေ့ဆိုင်းမှုရည်ရွယ်ပြီးပြောကြားတာဖြစ်တဲ့အတွက် NLD ပါတီအနေနဲ့လက်မခံနိုင်ကြောင်းပြုပြင်ပြောင်းလဲရေးကိုနှောင့်နှေးစေနိုင်ကြောင်းကြေညာချက်ထုတ်ပြန်ပြီးပြောဆိုထားပါတယ် NLD ပါတီအနေနဲ့ဒီလွန်ခဲ့တဲ့လပိုင်းတွေကလှုပ်ဆောင်ခဲ့တဲ့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးဆိုင်ရာလူထုသဘောထားကောက်ခံမှုစစ်တမ်းတွေကိုအခုလအတွင်းမှာလွှတ်တော်ခြေခံဥပဒေလေးလာတုံးသက်ရေးကော်မတီကိုတင်သွင်းသွားမယ်လို့လည်းသိရပါတယ်ရှင်